မြန်မာနိုင်ငံရဲ့လုပ်ငန်းရှင်မာတရရဲ့ခန့်ကဏ္ဍဟာအရေးကြီးပါတယ်လို့အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတို့ကပြောပါတယ်။အခုကျင်းပနေတဲ့27ရာစုပင်လုံဒုတိယကျင်းပြောင်းစုငင်းချင်းညီလာခံဖွင့်ပွဲမှာမြောက်ပိုင်းမဟာမိန်းလို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တက်ရောက်နိုင်ဖို့အတွက်တရုတ်နိုင်ငံကအဓိကကြားဝင်စစ်ဆေးပေးခဲ့တဲ့နောက်မှာခုလိုပြောဆိုသွားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြောင်းစုကလည်းကူညီနိုင်တာကိုကူညီနေတယ်လို့ပြောသလိုဥရောပသမဂ္ဂ EU ကတော့ငင်းကြေးလုပ်ငန်းရှင်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့ပြောပါတယ်။ပြည်စုံကိုနေပြည်တော်ကနေကိုကျော်တင်းကသတင်းပေးပို့ထားပါတယ်
။မြောက်ပိုင်းမှာမိခုနှစ်ဖွဲ့ဟာညီလကန်စားဖို့တရက်အလိုအင်္ဂါနေ့ညနေပိုင်းမှာမှညီလကန်ကျင်းပမယ်နေပြည်တော်ကိုရောက်လာကြတာပါ။လို့ရမယ်ဆိုရင်နောက်ဆုံးအချိန်ပိုင်းကြားမှာရောက်လာတယ်လို့ဆိုရမှာပါ။ဒီခုနှစ်ဖွဲ့အခုလိုတက်ရောက်နိုင်အောင်ဒီနိုင်ငံကအဓိကစစ်ဆေးညီနေပြီးခဲ့တာဖြစ်ပါတယ်။TNL တန်းပလောင်တက်ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဘုံမှုချုပ်သားချုပ်ကြားကပြည်ထောင်နိုင်ငံကိုကျေးဇူးတင်စကားပြောပါတယ
်။အဆင်ပြေပါတယ်။အနာပြည်ထောင်စုတမ္ပနိုင်ငံတော်ရဲ့ဟိုဖေးမဆောင်လျှောက်တဲ့အပေါ်မှာအများကြီးဟိုဒီကျေးဇူးတင်တာပေါ့နော်။
ဒီမှာငင်းကြိုင်းဖြစ်စဉ်အောင်မြင်ဖို့အတွက်ပြည်ထောင်နိုင်ငံမှာပါပဲနဲ့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးလုံးဝမဟုတ်ပေမဲ့ပြည်ထောင်နိုင်ငံရဲ့ခန့်ကန့်တာကအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်ကျွန်တော်တမိုင်းကြောင်းပြန်ကြည့်လိုက်ပါတော့ကျွန်မဒီကွန်မြူနတီပါတီဘာကြောင့်ဦးနေဝင်လက်ထက်မှာဟိုချုပ်နှိမ်သွားရလဲပေါ့နော်တရုတ်နိုင်ငံရဲ့ခံကန္တာအရေးကြီးပါတယ်ကျွန်တော်ပထဝီနိုင်ငံရေးကကြိုက်တယ်ဒီလိုမကြိုက်ဘူးဒီလိုကျွန်တော်အင်ဂျင်ကိုလဲလဲလို့မရပါဘူးအလဲလဲလို့မရတဲ့ပုံမှာကျွန်တော်နိုင်ငံရဲ့အကျိုးသုဘွားပေါ့နော်ကို national interest ကိုဘယ်လိုပြည့်တင်မလဲဆိုတဲ့အချက်ကအဓိကဖြစ်ပါတယ်နောက်တစ်ချက်ကတရုတ်နဲ့ကျွန်တော်တို့ဒီအစင်လာအင်ဂျင်မဟာမိတ်နိုင်ငံတွေဖြစ်ပါတယ်နောက်ဆုံးသက်ဆုံးမှာပြီးတော့ပူးပေါင်းဆောင်ရွက်မိတ်ဆက်လက်မှတ်ရေးထိုးတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကမ္ဘာအခင်းကျင်းပေါ့လေအခုနောက်ဆုံးဟိုနိုင်ငံတကာအစီအစဉ်ပေါ့ဒီအနေအထားတွေကကြည့်လိုက်ပါကျွန်တော်တရုတ်နိုင်ငံရဲ့အခမ်းအနားကဟိုနိုင်ငံတကာမှာလည်းရေးပါတဲ့ခန်းနာမှာရှိပါတယ်အလားတူပဲအာဆီယံမှာလည်းရေးပါတဲ့ခန်းကဏ္ဍရှိလို့မြန်မာနိုင်ငံရဲ့ငင်းရည်ဖြစ်စဉ်မှာရေးပါတဲ့ခန်းကဏ္ဍရှိပါတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့မူဝါဒနိုင်ငံသားမှာရှိတဲ့ငင်းရည်ဆိုတာရှင်းလင်းနေတဲ့လူကြီး900တန်းကြီးပေါ့နော်ဒါတွေပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်ဟုတ
်မြန်မာငင်းရည်လူငန်းစဉ်ထဲမှာတရုတ်နိုင်ငံကအနည်းနဲ့ဆန်းဆန်းပါဝင်ပတ်သက်နေတယ်မှာပဲအမေရိကန်ပြည်ထောင်စုကတော့ကူညီနိုင်တော့ကိုကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးစကော့မာချယ်က BOE နဲ့တရားတွေ့ဆုံမြန်မာကမှာပြောထားပါတယ
် For what we want this peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့ငြိမ်းချမ်းပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြည်ပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူး။ဒါပေမဲ့တခါတလေနီလန်ပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါရယ်။ဥပမာ Federal Water နဲ့တက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာလို့ဆိုရတယ်ကိုအဖွဲ့တွေနားလည်စေဖို့ကူညီပါရယ်
။ဥရောပသမဂ္ဂ EU အနေနဲ့လည်းမြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကိုနိုင်ငံရေးရာရောဗန္ဒာရေးပိုင်းရပါထောက်ခံပံ့ပိုးပေးနေပြီးဆက်ပြီးထောက်ခံသွားပါမယ်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒုတိယဆက်ဆံရေးဆိုင်ရာကြံပေးပုဂ္ဂိုလ်ဇော်လရီဇောက
The European Union fully respects Myanmar's national sovereignty and ownership of the peace process.
မြန်မာထုတ်ချာနာပိုင်မှုနဲ့ကိုရီးယားပေါ်ဆောင်နေတဲ့ငင်းချင်းလုပ်ငန်းစဉ်ပေါ် EU အနေနဲ့ပြည်ဝလေးစားတဲ့အကြောင်းမြန်မာငင်းချင်းလုပ်ငန်းစဉ်ကိုအနာဂတ်မှာလည်းဆက်ပြီးပတ်ဖို့ကူညီသွားမယ်ဆိုတာအကြသေးခင်ကဘရပ်ဆဲလ်စ်မြို့တော်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တော်ရောက်ချိန်တွင်ဥရောပကောင်စီဥက္ကဋ္ဌဒေါက်တာထက်ခ်နဲ့ EU ရဲ့နိုင်ငံသားရေးနဲ့လုံခြုံရေးဘူဝါဒဆိုင်ရာအစိုးရကိုလည်းဖက်ဒရီကာမိုဂရီနီတို့ကထပ်လောင်းအာမခံပြောဆိုခဲ့တဲ့အကြောင်းရန်ကုန် EU ယုံကတာဝန်ရှိသူတို့ဖြစ်တဲ့ဗလာရီဇောကပြောတော်တာပါဒီနိုင်ငံရဲ့ဂျာဝင်ဆက်ဆက်ပြမှုနဲ့မြောက်ပိုင်းမှာမေခွန်းဘွဲဒီကနေ့ညီလာခံဖွံ့ဘွဲကိုတက်ရောက်လာပြီမလဲ။ညီမျိုးတို့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့မတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ UNSC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေညီငယ်ရေးလုပ်ငန်းစဉ်ထဲမှာဆက်ပြီးပါဝင်လာဖို့အတွက်လည်းဂျာဝင်ဆက်ဆက်ပြမဲ့တတိယနိုင်ငံဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုပေါ်လာမှာပဲဖြစ်နိုင်ပြီးရှိလာမှာလားဆိုတာကတော့အပြေမထွက်သေးတဲ့မေးခွန်းတစ်ခုဖြစ်ဆက်ရှိနေသေးပါပဲခင်ဗျာ။